ရခိုင်ပြည်နယ်တမနာနယ်ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဗီအာနန်နဲ့ကုလသမဂ္ဂလူညီကောင်စီတို့အောက်တိုဘာလနဲ့အလို့သဘောဆွေးနွေးမှာဖြစ်ပါတယ်။လူညီကောင်စီနဲ့ဆွေးနွေးဖို့မစ္စတာကိုဗီအာနန်ကမူအားဖြစ်သဘောတူထားပြီလို့ကုလသမဂ္ဂဆိုင်ရာပြင်သစ်အတမတ်ကြီးကပြောကြားခဲ့ပါတယ်။အင်္ဂါနေ့ကတော့ရခိုင်အရေးကိုကုလသမဂ္ဂနိုင်ငံရေးတာဝန်ခံကလူညီကောင်စီမှာရှင်းလင်းပြောကြားခဲ့ပါတယ်။အသေးစိတ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနိုင်ငံရေးတာဝန်ခံ Jeffrey Feltman ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုအင်္ဂါနေ့ကတကပိတ်အစီရင်ခံခဲ့ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ကိုမြမအရေးရှင်းလင်းဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကမြစ်တာရပ်ခံခဲ့ပြီးတဲ့နောက်ရှေ့ပြင်းအဖြစ်နဲ့ Mr. Feltman ကအဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာပါ။လုံခြုံရေးကောင်စီမှမြမရေးနဲ့ပတ်သက်ပြီးတော့တတိယအကြိမ်ဆွေးနွေးပွဲကိုလာမယ့်၄ရက်အတွင်းမှာကျင်းပမယ်လို့လုံခြုံရေးကောင်စီဝင်တွေနဲ့တွေ့ဆုံအပြီးမှာ Mr. Feltman ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအသိပေးထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာဩဂတ်စ်လ30ရက်နေ့ကတည်းကစက်တင်ဘာလ14ရက်နေ့ကတည်းကဆွေးနွေးခဲ့ပါတယ်။ဒီကနေ့ကကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံရဲ့တကပိတ်အစီရင်ခံမှုမတိုင်ခင်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တာမကြီးဖွန်ဆွာဒေလာထာကဆွေးနွေးရရဲ့ရည်ရွယ်ချက်ကိုသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ Today is really about assessment and awareness. We think it's the first step.
Second step, actually, to make sure that the security council has issued do, by the way. စစ်စင်ရေးတွေရရမယ်လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရမယ်ပြဿနာကိုစစ်မှန်တဲ့နိုင်ငံရေးအဖြေရှာဖို့နိုင်ငံရေးဆွေးနွေးမှုတွေစတင်ရမယ်ဒါကြောင့်ကြာသပတေးနေ့မှာလုပ်ဖို့ကျွန်တော်တို့တောင်းဆိုထားတဲ့ဆွေးနွေးပွဲကတော့ဒီရည်မှန်းချက်၃ခုလက်တွေ့ဖြစ်လာနိုင်ရေးအတွက်အရေးကြီးတဲ့ဆောင်ရွက်မှုဖြစ်ပါလိမ့်မယ
်ကုလသမဂ္ဂတွေ့ရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလုံခြုံရေးကောင်စီမှမြမအရေးကိုစက်တင်ဘာ28ရက်နေ့ကျရင်ရှင်းပြဖို့မျှော်လင့်ထားတဲ့အတွက်ကြာသပတေးနေ့လို့သူကပြောသွားတာပါဒါပေမဲ့ဒီတစ်ပတ်ကြာသပတေးနေ့မှာအတွေ့အမှုချုပ်ကရှင်းလင်းပြောကြားနိုင်ဖို့မတည်ကြသေးဘူးလို့အတွေ့အမှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျာရစ်ကဒီကနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Today, I cannot confirm that the Secretary General will brief the Security Council this week. If once we have something confirmed, we will announce it.
ဒီကောင်စီမှာအတွေ့အမှုချုပ်ကဒီတစ်ပတ်အတွင်းမြမအရေးကိုရှင်းလင်းမယ်ဆိုတာအခုချိန်ကျွန်တော်အတိအပြည့်မပေးနိုင်သေးပါဘူး။အတိအကျပြောနိုင်တဲ့အခါကျွန်တော်ကြေညာပါမယ်။လူမျိုးရေးကောင်စီမှတွင်းမှုချုပ်ပြောမယ့်အကြောင်းကတော့အပြောင်းလဲမရှိပါဘူးအရင်တိုင်းပါပဲ။ဒီကံတီနယ်အတွင်းမှာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုရပ်ရပါလိမ့်မယ်။လူသားချင်းစာနာတဲ့အကူအညီပေးမဲ့သူအားလုံးကိုကူညီခွင့်နဲ့ပေးဖို့လိုတယ်။ရခိုင်ပြည်နယ်ထဲမှာစာရွက်စာတမ်းအထောက်အထားမရှိတဲ့ရိုဟင်ဂျာတွေကိုဘယ်လိုတတ်မှတ်မှာလဲဆိုတာအမြန်ဆုံးဆုံးဖြတ်ဖို့လိုတယ်။ဒီချက်တွေကိုလူမျိုးရေးကောင်စီမှအတွင်းမှုချုပ်ကပြောဖို့ပြင်ဆင်ထားပါတယ်။
စစ်မှန်ပြည်နယ်ကပဋိပက္ခဖြစ်နေတဲ့နေရာတွေမှာအစံဖက်အဖွဲ့တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်နေသေးလားဆိုတာကိုတော့ကုလသမဂ္ဂအနေနဲ့အဆောင်ကြီးလေးလာတုံ့တက်နိုင်ခြင်းမရှိတဲ့အတွက်အတိအကျမပြောနိုင်ပဲသတင်းထုတ်ပြန်မှုတွေအရသာသိရတယ်လို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။စစ်မှန်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာစစ်သွေးစွအဖွဲ့ကဝန်တိုက်ခဲ့လို့လုံခြုံရေးတပ်တွေဘက်ကနည်းနည်းရှင်းလင်းမှုတွေဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနဲ့ထွက်ပြေးခဲ့ကြပါတယ်။ထွက်ပြေးသူ၄သိန်းကျော်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာတဲ့အကူအညီတွေအလွန်အမင်းလိုအပ်နေတယ်လို့ပြောကြားနေပါတယ်။အခုလိုမျိုးရခိုင်ပြည်နယ်မှာရှိနေတဲ့ပြဿနာနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာ Area Formula Meeting လို့ခေါ်တဲ့အလွတ်တဘောဆွေးနွေးမှုတစ်ခုကို Mr. Kofi Annan နဲ့ဆွေးနွေးဖို့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ပြင်သစ်နိုင်ငံကလည်းပြင်ဆင်နေပါတယ်။ပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျတာဝန်ယူပြီးတာနဲ့အမြန်ဆုံးဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တာအမတ်ကြီးဖရန်ဆွာဒေလာထာကအခုလိုပြောပါတယ
် Under the French presidency of the Council in October we are planning to hold an area meeting area formula meeting at an early stage of our presidency with Kofi Annan in particular
အောက်တိုဘာမှာပြင်သစ်ကလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါကျရင်ရခိုင်ပြည်နယ်ဆိုင်ရာအကြံပြုအစီရင်ခံစာရေးသားခဲ့တဲ့ Kofi Annan နဲ့အာရီယာဖော်မြူလာမီးတင်းအများဆုံးလုပ်ဖို့အစီအစဉ်ထားပါတယ်။ကိုဖီအာနန်ကလည်းလုံခြုံရေးကောင်စီနဲ့အလို့သဘောဆွေးနွေးဖို့အမှုအဖင်သဘောတူထားပါတယ်။
ဒီပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကနည်းနည်းဆန်းဆန်းတုံ့ပြန်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘလို့ရှေ့ဆက်မလဲဆိုတာဆွေးနွေးဖို့လိုပါတယ်
။စစ်ခါရင်းနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ခိုင်မာညီညွတ်တဲ့တုံ့ပြန်ဆောင်ရွက်မှုလုပ်နိုင်ဖို့အတွက်ပြည်ထောင်နိုင်ငံကတိုက်တိုက်တွန်းတွန်းလုပ်နေတယ်လို့သူကပြောပါတယ်။ပြည်ထောင်နိုင်ငံကပြင်ဆင်နေတဲ့ Area Formula Meeting ဆိုတာကတော့လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အထူးဖိတ်ခေါ်ဆွေးနွေးသူကြားမှတည်တံ့ဆွေးနွေးပွဲဖြစ်ပါတယ်။အလွတ်တဘောဖြစ်ပေမဲ့ဆွေးနွေးတဲ့အကြောင်းအရာပေါ်မှာအမြင်တွေကိုပွင့်ပွင့်လင်းလင်းဖလှယ်ဆွေးနွေးနိုင်ကြဖို့ရည်ရွယ်ထားတဲ့ဆွေးနွေးပွဲမျိုးဖြစ်ပါရဲ့ရှင်။